စီးရီးယားနိုင်ငံကစစ်ပွဲတွေမှာပါဝင်နေတဲ့အဖွဲ့တွေအားလုံးရက်30ထက်မနည်းတနိုင်ငံလုံးအပြစ်ခတ်ရစဲရေးကိုအကောင့်ထည့်ပေါ်ဖို့နဲ့ဂူဒါမျိုးအရှိပိုင်းအပါအဝင်တခြားနေရာတွေအားလုံးမှာဝိုင်းရံပိတ်ဆို့ထားတာကိုဖော်ပြပေးဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကစနေနေ့မှာတင်းကြီးတင်းကျပ်ထိတောင်းဆိုလိုက်ပါတယ်။ရုရှားနိုင်ငံကထောက်ခံမဲ့စာသားအတိုင်းစုံဖြတ်ချက်ကိုရေးသားရေးရဲတော်ကြအပြင်းထန်ခက်ခက်ခဲခဲဆေးဆက်ညှိနှိုင်းပြီးတဲ့နောက်အခုလိုအားလုံးသဘောတူတဲ့စုံဖြတ်ချက်ထွက်လာတာပါ။စုံဖြတ်ချက်မူကြမ်းကိုကမကထပြုရေးဆွဲတဲ့ဆွီဒင်နဲ့ကူဝေးနိုင်ငံတို့ကမဲမခွဲခင်နောက်ဆုံးအချိန်ပိုင်းထိဥဆောင်ကြိုးပမ်းခဲ့ကြတာပါ။ဒီဆုံးဖြတ်ချက်ကြောင့်တော့ဆီးရီးယားကလူသားပေးဒုက္ခအဆုံးသတ်သွားမယ်လို့ကျွန်တော်တို့မယူဆပါဘူး။ဒါပေမဲ့လည်းဒါဟာလူမျိုးရေးကောင်စီကပြသလိုက်တဲ့အပြုသဘောဆောင်လက္ခဏာပါပဲ။အခုတော့ဒီဆုံးဖြတ်ချက်ကိုကျွန်တော်တို့အကောင့်ထဲပေါ်ကြရပါမယ်လို့ကုလသမဂ္ဂဆိုင်ရာကူဝိတ်တမ်မကြီးမန်ဆူအယ်အိုတိုင်ပီကပြောပါတယ်။လူသားစာနာမှုအကူအညီတွေပေးဖို့နိုင်ရေးအပြင်းထန်နာမကျန်းဖြစ်နေသူတွေနဲ့ဒဏ်ရာရထားသူတွေကိုရွှေ့ပြောင်းကယ်ထုတ်ရေးလိုအတွက်တိုက်ပွဲတွေကိုနောက်ထပ်အချိန်မဆွဲဘဲအနည်းဆုံးရက်30ဇက်တက်ရဆိုင်ထားဖို့အဖွဲ့အားလုံးကိုဒီဆုံးဖြတ်ချက်ကတောင်းဆိုထားပါတယ်။ IS အစွန်ရောက်အဖွဲ့နူဇရတ်တူဒါမှမဟုတ်အယ်ကိုင်ဒါလိုအကြမ်းဖက်ဝါဒီအဖွဲ့တွေနဲ့ပတ်သက်ရင်တော့ဒီအပြစ်ခတ်ရစဲရေးကအကျိုးမဝင်ပါဘူး။ဒီအပြစ်ရဲ့တောင်းဆိုချက်ကိုစီးရီးယားဆိုရကလိုက်နာမလားဆိုတာသံသယရှိတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလီကပြောပေမဲ့အပြစ်ခတ်ရစဲမှုအလုပ်ဖြစ်စေဖို့အခွင့်အရေးပေးရမယ်လို့ပြောပါတယ်။ဆုံးဖြတ်ချက်ချမှတ်ဖို့ကိစ္စရုရှားကအတားအဆီးလုပ်တာကိုလည်းတန်မတ်ကြီးဟေလီကပြစ်တင်ဝေဖန်ပါတယ်။